ကုလသမဂ္ဂလူ့ခွင့်ကောင်စီနဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား WIWM ကနေရထားတဲ့တက်တဲ့ထောက်ထားတွေကိုအမြန်ဆုံးအသုံးပြုဖို့အချိန်ရောက်နေပြီဖြစ်ပြီးတော့ဒါကိုလုံခြုံရေးကောင်စီကိုတင်ပြဖို့နီးလန်းရှာတဲ့ပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းက89ကြိမ်မြောက်ကုလထွေထွေညီလာခံတက်တရကော်မတီမှတိုက်တွန်းလိုက်ပါတယ်။တက်တရကော်မတီမှလူ့ခွင့်ရေးကောင်စီရဲ့အစီရင်ခံစမ်းတဲ့ပတ်သက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့20လရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာပြည်သူတွေဟာဆိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုခံရပြီးတော့စစ်တပ်ကနိုင်ငံရေးအကျဉ်းသားတွေကိုတေတံပေးတာ၊မတရားဖမ်းဆီးတာ၊မိသားစုဝင်တွေတရားခံဖြစ်ဖမ်းဆီးတာပြန်မကြခင်ကပဲစာတင်ချောင်းနဲ့ရီတာဖြိုပြပွဲကိုလေချောင်းတိုက်ခိုက်တာအပါအဝင်စစ်တပ်ဟာဆစ်ရဆွေးမှုတွေဆက်ကျူးလွန်နေတယ်လို့ပြောပါတယ်။အခုလိုကျူးလွန်မှုတွေအတွက် IMM ကနေတန်းနဲ့ချီတဲ့ထောက်ထားရထားတာဖြစ်ပြီးခုချိန်မှာဒီထောက်ထားတွေကိုထိရောက်တဲ့အရေးယူဆောင်မှုတွေဖြစ်ပြောင်းလုပ်ရမယ်အချိန်လို့လည်းပြောပါတယ်။မြန်မာပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကယ်တင်ဖို့အချိန်ကတိတ်အရေးကြီးနေပြီဖြစ်တဲ့အတွက်လူ့ခွင့်ရေးကောင်စီနေနဲ့ဒီထောက်ထားတွေကိုလုံခြုံရေးကောင်စီကိုတင်ပြနိုင်မယ်နီးလန်းရှာဖို့တောင်းဆိုသလိုလုံခြုံရေးကောင်စီနေနဲ့မြန်မာရေးကိစ္စကိုနိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့မြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ကြောင်းလည်းတင်ပြခဲ့တာပါ။အခုလိုတက်တဲ့ကော်မတီမှာမြန်မာနိုင်ငံအခြေအနေဆွေးနွေးချက်ပေါ်စစ်ကောင်စီဘက်ကတုံ့ပြန်မှုမရှိသေးပါဘူး။